လူနေတူတတ်တဲ့နေရာတွေမှာပောက်ကွဲစီတတ်တဲ့လက်နက်တွေအသုံးမပြုဖို့ကုလသမဂ္ဂမှာသဘောတူညီချက်အစ်စ်တရဆွေးနွေးနေတာပြီးစီအောင်မြင်တော့မှာဖြစ်ပြီးတော့လာမယ့်ဂျွန်လဘိုင်းလောက်မှာအပြီးသတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့ရသက်တပ်အတွင်းကကုလသမဂ္ဂဥရောပဌာနချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနိုင်ငံပေါင်း65နိုင်ငံကကိုယ်စားလှယ်ပေါင်း200ကျော်တက်ရောက်ပြီးဆွေးနွေးခဲ့ကြတာပါ။ VOA သတင်းတော့လီစာရှလိုင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်
။အကြမ်းမီထွက်ပေါ်လာတော့မယ်ဒီနိုင်ငံတကာသဘောတူညီချက်အသစ်ဟာစစ်ပွဲတွေအတွင်အရသားတွေအပေါ်ထိခိုက်မှုရှော့ချနိုင်ဖို့အတွက်ပောက်ကွဲစီတတ်တဲ့လက်နက်တွေအသုံးပြုတိုက်ခိုက်တာကိုကန့်သတ်ဖို့ဖြစ်ပါတယ်။အဲ့ဒီအထက်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာရော့ကက်ပြောင်းအများအပြားပါပြီးဒရဇပ်ပစ်လို့ရတဲ့ရော့ကက်စနစ်မော်တာလက်နက်စာရာတွေနဲ့လူနေမျိုးကြီးမျိုးငယ်တွေကိုတိုက်ခိုက်တာတွေကိုတားမြစ်တာတွေပါဝင်ပါတယ်။ဒီလက်နက်အမျိုးအစားတွေဟာလူသူမရှိတဲ့စစ်မြေပြင်တွေမှာအသုံးပြုဖို့အတွက်ဖြစ်ပါတယ်။ဒါတွေကိုလူနေမျိုးရွာတွေလိုနေရာတွေမှာအသုံးပြုတိုက်ခိုက်ခဲ့ရင်သေချေထိခိုက်ပျက်စီးမှုဟာအလွန်ပြင်းထန်ပါတယ်။ပောက်ကွဲမှုပြင်းထန်တဲ့လက်နက်ကြီးတွေနဲ့မျိုးကြီးမျိုးငယ်တွေကိုပစ်ခတ်တိုက်ခိုက်တဲ့အတွက်နှစ်စဉ်ထောင်းနဲ့တောင်းနဲ့ချီတဲ့အရသားတွေသေချေဒဏ်ရာရပြီးအရဖက်အခြေခံအစာအုပ်တွေပျက်စီးရတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေစုပေါင်းပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာပောက်ကွဲစီတတ်သောလက်နက်များဆိုင်ရာကွန်ရက် INEW ကအစိုးရခံတင်ပြထားပါတယ်။ဒီအစိုးရခံစာဟာမကြာသေးမီကမှယူကရိန်း၊အီသီယိုးပီးယား၊အီရတ်၊ဂါဇာ၊ယေမင်၊ဆီးရီးယားစတဲ့နိုင်ငံတွေကနေရရှိတဲ့အချက်အလက်တွေကိုအခြေခံပြီးဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကစစ်ပွဲတွေမှာသေဆုံးဒဏ်ရာရခဲ့သူတွေရဲ့90%ရာခိုင်နှုန်းဟာအရသားတွေဖြစ်ပါတယ်။ဒီလက်နက်တွေကြောင့်သေဆုံးဒဏ်ရာရသူတွေအလွန်များပေမဲ့အခုဆွေးနွေးနေတဲ့သဘောတူညီချက်ပါအချက်အလက်တွေကိုအားနည်းသွားအောင်လုပ်တဲ့နိုင်ငံတချို့ရှိပါတယ်။အဲ့ဒီအထက်မှာဘယ်လ်ဂျီယံ၊ကနေဒါ၊ Israel ၊ Turkey ၊ Britain နဲ့ American ပြည်ထောင်စုလိုနိုင်ငံတွေပါဝင်နေတယ်လို့ပောက်ကွဲစီတတ်တဲ့လက်နက်ဆိုင်ရာကွန်ရက် INEW ကပြောဆိုပါတယ်။ပောက်ကွဲစီတတ်တဲ့လက်နက်တွေအသုံးပြုမှုနဲ့ပတ်သက်ပြီးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာသဘောတူညီချက်တွေရှိထားပြီးအဲ့ဒီသဘောတူညီချက်ပါအချက်တွေကိုသာသဘောတူညီချက်အသစ်မှာထပ်မံထည့်သွင်းအသုံးပြုဖို့နဲ့ရှိပြီးသားသဘောတူညီချက်တွေထက်ကျော်လွန်ပြီးမလုပ်ဖို့အဲ့ဒီနိုင်ငံတွေကတင်ပြညှင်းဆိုကြတယ်လို့ INEW အဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူး Laura Boyle ကပြောပါတယ်ရုရှားနိုင်ငံကိုနာမည်တပ်ပြီးပြောဆိုခဲ့ခြင်းမရှိပေမဲ့သဘောတူညီချက်အသစ်မှာဒီထက်ပိုပြီးပါဝင်သင့်တယ်လို့ Laura Boyle ကပြောပါတယ
် The situation in Ukraine where we're seeing extensive use and widespread
Ukraine မှာလေကြောင်းကနေဖုံးကျတာမီဆိုင်းဒုံးတွေအပါဝင်အပြင်းထန်ပောက်ကွဲစီတဲ့လက်နက်တွေကိုအများအပြားနဲ့ကြဲကြဲတင့်တင့်အသုံးပြုပြီးအဓိကကျတဲ့မြို့ကြီးမြို့ငယ်တွေကိုတိုက်ခိုက်တာကိုမြင်နေရပါတယ်ဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့ဒီကိစ္စကိုအလင်းနဲ့မထားဘဲမနေနိုင်ကြပါဘူး
လူသားချင်းစာနာမှုဆိုင်ရာဌာနတွေဖွင့်လှစ်နိုင်ဖို့ဒီသဘောတူညီချက်ထဲမှာထည့်ဖို့ကိုအီတလီ၊မက္ကဆီကို၊တိုဂို၊နိုင်ဂျီးရီးယား၊ဩစတြေးလျ၊နယူးဇီလန်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံတချို့ကအလေးအနက်တောင်းဆိုကြပါတယ်။သေချေထိခိုက်ဒဏ်ရာရသူတွေနဲ့ပတ်သက်ပြီးကူညီထောက်ပံ့ရေးကိစ္စတွေကိုဆွေးနွေးနေဆဲဖြစ်ပြီးဘလို့အကူအညီထောက်ပံ့မျိုးမဆိုဒဏ်ရာရသူ၊သေဆုံးသူရဲ့မိသားစုနဲ့ဒဏ်ရာရသူရဲ့မိသားစုတွေပါဝင်သင့်တယ်လို့INEW ရဲ့အရသားများဆိုင်ရာအကျိုးဆောင်ဌာနမန်နေဂျာအယ်မာတယ်လီဇင်ကပြောပါတယ
် includes that ensuring basic needs are met and
ထိခိုက်ဒဏ်ရာရသူတွေအတွက်ကူညီထောက်ပံ့မှုတွေထဲမှာသူတို့အတွက်အခြေခံလိုအပ်ချက်တွေပြည့်ပြည့်စုံစုံရဖို့လိုပါတယ်အရေးပေါ်ဆေးဝါးကုသမှုရရှိဖို့စရတွေပါဝင်ရပါမယ်ဒါတွေဟာအလွန်အရေးကြီးပါတယ်ကိုယ်လည်းအင်္ဂါဆုံးရှုံးသွားသူတွေကိုရုပ်ပိုင်းဆိုင်ရာပြန်လည်ပြုစုပြောထောင်ပေးရပါမယ်။စိတ်ပိုင်းဆိုင်ရာနဲ့လူမှုရေးအရကူညီပေးဖို့ဆိုတာကိုအမြဲလိုလိုမိနေတတ်ကြပါတယ်။တကယ်တော့ဒီအချက်ဟာအလွန်ရေးကြီးပါတယ်။ဒီကိစ္စမျိုးတွေပါဝင်ဖို့လိုအပ်ပါတယ
်။ဒီသဘောတူညီချက်အသစ်အတွက်ဆွေးနွေးပွဲတန်းမှာရုရှားနဲ့ဆီးရီးယားကမပါဝင်ပါဘူး။တရုတ်ကတော့အစောပိုင်းမှာပါဝင်ခဲ့ပေမဲ့နောက်ပိုင်းညှိနှိုင်းဆွေးနွေးမှုတွေမှာပါဝင်ခြင်းမရှိတော့ပါဘူး။INEW ကွန်ရက်ကတော့ဂျွန်လာရဲလောက်မှာသဘောတူညီချက်နောက်ဆုံးအဆင့်အပိသဆွေးနွေးတဲ့အခါမှာတရုတ်ကိုပါဝင်စေချင်ကြပါတယ်